လာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2020ခုနှစ် January 17ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညနေခင်းစီစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညနေခင်းပါရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုရနိုင်နဲ့ကျမအနင်္ဂလာတို့ပြောပြမှာပါ။လူ190ကျော်တိတ်ဆုံးခဲ့ရတဲ့ယူကရိန်းခီးတဲ့တင်လျင်ပြစ်ချခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့အီရန်ဘက်ကအပြည့်အဝဝန်ခံဖို့မျှော်လင့်ပါတယ်လို့ယူကရိန်းသမ္မတကဒီကနေ့ပဲပြောဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကဝင်လာခွင့်ပိတ်ပင်တဲ့နိုင်ငံစီရင်တွေကိုနောက်ထပ်တိုးသွားဖို့အတွက်အမေရိကန်သမ္မတအင်ဂရိုကစဉ်းစားနေပါတယ်။ဂျပန်နိုင်ငံကတော့သူ့ရဲ့ကုန်တင်သင်္ဘောတွေရဲ့လုံခြုံရေးအတွက်ရေးချောင်းသွားလာမှုဆိုင်ရာထောက်လာမဲ့လေယာဉ်တွေကိုပါရှန်ပင်လယ်ကွင်းနဲ့အိုမန်ပင်လယ်ကွင်းဒေသဖက်ကိုဒီကနေ့ပို့ပို့စီလုပ်ခဲ့ပါတယ်။ဒီလိုသတင်းတွေကြားမှာပါမဆုံမို့
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောရရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းတွေကတော့ရခိုင်လက်နက်ကိုင်တပ်အေကနေပြီးတော့ဖမ်းဆီးခံခဲ့ရတဲ့ကုန်းလန်းပို့ဆောင်ရေးညှဉ်းချမှုဦးစီးဌာနကရင်မောင်းနေတဲ့ဒီကြက်နှစ်ဦးအပေါင်း18ဦးပြန်လွတ်လာတဲ့အခါမှာတာဝန်ကျတဲ့ခရီးလမ်းကိုဆက်မသွားတာကြောင့်ဆိုတဲ့ဆွဲချက်နဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကခုံရုံးဖွဲ့ပြီးစစ်ဆေးမှာဖြစ်ပါတယ်။ဘာကြောင့်သူတို့ဆက်မသွားကြတာပါလဲ။
တော်ဝင်မယူနိုင်လို့ပဲကျွန်တော်တို့လက်တွေအပန်းခံရတယ်လေ။ဒါကျွန်တော်တို့အဖွဲ့အစည်းလိုရဆိုရင်ဒါလုံခြုံရေးကျူးပေါက်သွားပြီ။ပြီးကျွန်တော်တို့ရဲ့ဝန်ထမ်းတွေကစိတ်ကံလာမှုတွေဖြစ်သွားပြီ။အဲ့တော့ကျွန်တော်တို့ကဟိုမှာ
ဒီသတင်းနောက်ပိုင်းမှာပြည့်စုံနာဆင်ရပါမယ်ရှင်။နောက်တရုတ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်ပေါ်မှာသုံးသက်ချက်နဲ့အတူအီရန်နိုင်ငံနဲ့အမေရိကန်နိုင်ငံကြားဒီတင်းမာမှုတွေဖြစ်နေတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
ယူကရိန်းခီးတဲ့တင်လျင်ကိုပြစ်ချခဲ့တဲ့အတွက်လျင်မော်ပါလူ196စလုံးသေဆုံးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့အီရန်ဘက်ကအပြည့်အဝဝန်ခံဖို့မျှော်လင့်ပါတယ်လို့ယူကရိန်းသမ္မတကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ယူကရိန်းလျင်ကိုပြစ်ချခဲ့ပါတယ်လို့အီရန်ကဝန်ခံပေမဲ့သူတို့မှအပြည့်ရှိကြောင်းအပြည့်အဝဝန်ခံပြောဆိုဖို့လိုပါတယ်လို့သမ္မတဗလာဒီမီယာဇလန်စကီကဒီကနေ့ကြေညာချက်ထုတ်တာပါ။ဒီလိုရအတွက်တာဝန်ရှိသူတွေကိုတရားရင်ဆိုင်စေဖို့ပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေအပြည့်အဝလှုပ်ခွင့်ပြုဖို့အလောင်းတွေနေရာပြောင်းဖို့ရောကြေးပေးဖို့ကိစ္စနဲ့တန်တမာရေးနီလန်းကနေတဆင့်တရားဝင်တောင်းပန်ဖို့မျှော်လင့်ပါတယ်လို့လည်းသမ္မတဇလန်စကီရဲ့ကြေညာချက်မှာပြောထားပါတယ်။အီရန်ကိုရောက်နေတဲ့ယူကရိန်းဆိုင်ရာကျွမ်းကျင်သူတွေကိုတော့အီရန်ဘက်ကအပြည့်အဝပူပေါင်းကူညီနေပြီးအခင်းဖြစ်တဲ့နေရာကိုတွားခွင့်ပေးထားတယ်လို့လေယာဉ်ပြန်တက်မှုမတန်ကရိယာကိုပါရယူခွင့်ပေးထားပါတယ်။လေယာဉ်မှုနဲ့လေဆိပ်ထိန်းချုပ်ရေးစခန်းကတာဝန်ရှိသူတွေအပြန်အလှန်ပြောဆိုထားတဲ့မတန်တွေကိုလည်းအီရန်ရောက်နေတဲ့သူ့အဖွဲ့ကရရှိထားပါပြီလို့ယူကရိန်းနိုင်ငံခြားရေးဝန်ကြီးဗာယန်ပရက်စတီကိုကပြောပါတယ်။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထူရိုကလည်းတေဆုံသွားသူတွေရဲ့မိသားစုဝင်တွေအတွက်ပွင့်လင်းမြင်သာမှုရရှိရေးနဲ့တရားမျှတမှုရရေးလှုပ်ကန်ပေးဖို့အီရန်ကိုတောင်းဆိုခဲ့တာပါ။လေယာဉ်ပြတ်ကျပြီးတော့တေဆုံခဲ့ရသူတွေထဲမှာကနေဒါနိုင်ငံသားအများအပြားပါဝင်ပါတယ်။ယူကရိန်းခီးတဲ့တဲ့လေယာဉ်ကိုတီရန်မြို့အပြင်ဘက်မှာပစ်ချမာယွင်းပစ်ချခဲ့တာဖြစ်ကြောင်းအီရန်ကဝန်ခံထားပေမဲ့အမေရိကန်ရဲ့ချင်းချောက်တဲ့လုပ်ရကြအခုလိုဖြစ်ရတာဆိုပြီးတော့ပြစ်တင်ပြောဆိုထားတာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုကိုခီးတွားလောက်ကင်ပိတ်ပင်တဲ့နိုင်ငံတွေစီးရင်ကိုနောက်ထပ်ထပ်တိုးသွားဖို့အတွက်အမေရိကန်သမ္မတအင်ဂျီတော်ကစဉ်းစားနေပါတယ်။အမေရိကန်မှာခုနှစ်ရွေးကောက်ပွဲကျင်းပဖို့ရှိနေတဲ့ကြောင့်သမ္မတထရန့်ကလူမှုကြီးကြပ်ရေးဆိုင်ရာကိစ္စရပ်တွေပေါ်မှာတဖန်ပြန်ပြီးတော့အာရုံစိုက်လာနေတဲ့ကြားမှာပဲအင်ဂျီတော်ဘက်ကအခုလိုစဉ်းစားလာနေတာဖြစ်ပါတယ်။သမ္မတထရန့်က2019ခုနှစ်ကအမေရိကန်ပြည်ထောင်စုကိုခီးတွားလောက်ကင်ပိတ်ပင်လိုက်တဲ့နိုင်ငံတွေစီးရင်ထုတ်ပြန်လိုက်တဲ့ဒီသမ္မတရဲ့အုပ်ချုပ်ရေးအမိန့်ဒီ၃နှစ်ပြည့်ချိန်မှာပဲဒီစီဇန်နဲ့ပတ်သက်ပြီးတော့အကြမ်းရေးဆွဲထားတဲ့အစားအစာဟာလည်းအင်ဂျီတော်အတွင်းမှာပြန့်နှံ့နေတာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ကိုခီးတွားလွှာခွင့်ပိတ်ပင်တဲ့နိုင်ငံတွေစီးနေမှာဘယ်နိုင်ငံတွေပါတယ်ဆိုတာကိုတော့မတွေ့ရပဲဖြတ်ထားတယ်လို့လည်းအမည်ဖော်လိုတဲ့သူဦးက AP သတင်းဌာနကိုပြောပါတယ်။ဒါပြင်တကယ်လို့အဲ့လိုပိတ်ပင်ခဲ့မယ်ဆိုရင်ဘယ်နိုင်ငံပါဝင်မယ်ဆိုတာကိုလည်းသိချာမသိရဘူးလို့သူတို့ကပြောပါတယ်။ဒါပေမဲ့မော်စကိုအများစုနေထိုင်တဲ့နိုင်ငံ9နိုင်ငံတော့ပါဝင်မယ်လို့ဆိုအောင်ဦးကပြောပါတယ်။ဦးနောက်ဆုံးခီးတွားလောက်ကွင်းပိတ်ပင်ခံထားတဲ့နိုင်ငံတွေကတော့မော်စကိုအများစုနေထိုင်တဲ့နိုင်ငံတွေဖြစ်ကြပြီးတော့အဲ့နိုင်ငံတွေကအီရန်၊လီဗျာ၊ဆိုမာလီ၊စီးရီးယားနဲ့အီမန်နိုင်ငံတွေဖြစ်ပြီးသူတို့နဲ့အတူဗင်နီဇွဲလားနဲ့မြောက်ကိုရီးယားနိုင်ငံတွေလည်းပါဝင်တာဖြစ်ပါတယ်ခင်ဗျာ
ဂျပန်နိုင်ငံကသူ့ရဲ့ကုန်တင်သင်္ဘောတွေရဲ့လုံခြုံရေးအတွက်အရေးချောင်းသွားလာမှုဆိုင်ရာထောက်လာမဲ့လေယာဉ်တွေကိုပါရှန်ပင်လယ်ကွင်းနဲ့အိုမန်ပင်လယ်ကွင်းဒေသတွေဖက်ကိုဒီကနေ့ပေးပို့စီလုပ်ခဲ့ပါတယ်ဂျပန်နိုင်ငံတောင်ဖက်နာဟာမြို့အခြေစိုက်ဂျပန်ရေးချောင်းကာကွယ်ရေးလက်တပ် JMSTF ကနေ P3C လေယာဉ်နှစ်စင်းထွက်ခွာပြန်တန်းခဲ့တာဖြစ်ပြီးတော့အရှိအလဲပိုင်းကရေးချောင်းသွားလာမှုတွေကိုဇန်နဝါရီလ20ရက်နေ့ကနေစပြီးကင်းလက်ထောက်လန်းသွားမှာပါဂျပန်နိုင်ငံအတွက်လောင်စာဆီ80ရာခိုင်နှုန်းကျော် ဒီတော်ရင်းမှာအမေရိကန်နဲ့ဣရန်နိုင်ငံသားတင်မာမှုတွေတိုးလာနေပေမဲ့ဒီလိုပူရဲစစ်စင်ရေးလက်ချက်မှုတွေလောက်ကြမှာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ဇွန်လတည်းဂျပန်ရင်းနှီးတဲ့တင်မောအိုမန်ပင်လယ်ကူတွေမှာတက်ခိုက်ခံခဲ့ရပါတယ်ဂျပန်ရင်းနှီးတဲ့တင်မောကိုဣရန်နိုင်ငံကတက်ခိုက်ခဲ့တာလို့ပြောဆိုခဲ့တဲ့အမေရိကန်ကသူ့ရဲ့စစ်ရေးလက်ချက်မှုတွေမှာပါဝင်ဖို့ဂျပန်ကိ
ရေးဖူးပေါင်းဆောင်ရွက်မှုလုပ်ငန်းတွေရှော့ချပြီးလုံဆောင်ွေးပြုဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ချနေကမဲခွဲဆုံးဖြတ်ခဲ့ကြပါတယ်။စီးရီးယားနိုင်ငံကိုလူသားချင်းစာနာတဲ့အကူအညီပေးရေးဖူးပေါင်းဆောင်ရွက်မှုလုပ်ငန်းတွေတက်တမ်းမကုန်ခင်နိုင်ပိုင်းအလိုမှာပဲမဲခွဲပြီးတော့ဆုံးဖြတ်ချက်တရက်ကိုချမှတ်ခဲ့တာဖြစ်ပါတယ်။စီးရီးယားနိုင်ငံကိုပေးနေတဲ့အကူအညီတွေကိုနယ်စပ်ဂိတ်၄ခုကနေပေးနေတာအစားနှစ်ခုကနေပဲပေးပြီးတော့အချိန်ကာလကိုလည်းတစ်နှစ်အစား6လပဲပေးဖို့ရုရှားနိုင်ငံဘက်ကအဆိုပြုချက်ကိုလက်ခံလိုက်ကြပါတယ်။ကျန်တဲ့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတော့တစ်နှစ်အထိပေးသွားဖို့အတွက်ကိုကြိုးပမ်းခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂနဲ့သူ့ရဲ့မိဖက်အဖွဲ့အစည်းတွေက2014ခုနှစ်ကစတင်ပြီးတော့စီးရီးယားနိုင်ငံတွင်ကအကူအညီတွေလိုအပ်နေတဲ့လူ၄သန်းလောက်အတွက်အကူအညီတွေကိုဒီစီးရီးယားနယ်စပ်ဂိတ်တွေအများပြားကိုအသုံးပြုပြီးပို့ဆောင်ပေးခဲ့တာပါ။ဒါမဲ့စီးရီးယားသမ္မတဘရှားအဆတ်အစိုးရကနောက်ဆုံးကြံနေတဲ့တပုံတွေရဲ့အမာခံနယ်မြေတွေကိုရှင်းလင်းဖို့လုပ်နေကြတဲ့အကူအညီတွေနောက်ထပ်ဆက်ပေးဖို့လိုလားနေတာဖြစ်ပါတယ်။ရုရှားကတော့စီးရီးယားနဲ့အီရတ်နယ်စပ်ကယာယူဘီးယားနယ်စပ်ဂိတ်နဲ့အခုနောက်ပိုင်းမှာတိတ်မတုံးတော့တဲ့ဂျော်ဒန်နဲ့စီးရီးယားနယ်စပ်ဂိတ်ကိုပိတ်ပစ်ဖို့အစိုးရပြုခဲ့တာပါ။တူရကီကနေစီးရီးယားနိုင်ငံအနောက်မြောက်ပိုင်းကိုသွားတဲ့နယ်စပ်ဂိတ်နှစ်ခုကိုတော့ဆက်ပြီးတော့ဖွင့်ပေးသွားမှာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
ဒီ American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965လို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့စနေနေ့ညနေခင်းထိတ်တန့်ရသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။တိုင်ဝမ်နိုင်ငံကဒီကနေ့ရွေးကောက်ပွဲမဲယုံတွေကိုပိတ်လိုက်ပါပြီ။တရုတ်နိုင်ငံရဲ့လွှမ်းမိုးမှုကိုစန့်ကျင်တဲ့လက်ရှိသမ္မတ Site in One ဒုတိယသမ္မတတက်တန်အတွက်အရွေးခံရမလားဆိုတာမဲဆန္ဒရှင်တွေဆုံးဖြတ်ကြတော့မှာပါ။ဒီကနေ့စနေနေ့ဒေသစံတော်ချိန်ညနေ၄နာရီမှာမဲယုံပိတ်လိုက်တဲ့အချိန်ကစပြီးတော့မဲစင်းတွေကိုရေတွက်နေပါပြီ။မဲရလတွေကိုတော့ဒီကနေ့ညနေခင်းမှာသိရမယ်လို့မျှော်လင့်ရပါတယ်။သမ္မတ Site နဲ့သူ့ရဲ့အမျိုးသားရေးဝါဒီပါတီကအဓိကပြိုင်ဖက်ဟန်ကူယူရိုနှစ်ယောက်စလုံးမဲယုံဖွင့်ပြပြချင်းမနက်၈နာရီလောက်မှာမဲပေးခဲ့ကြတာပါ။လူကြိုက်နေတဲ့တတိယမြောက်သမ္မတကိုယ်စားလှယ်လောင်းတူဖြစ်တဲ့ Jameson ကလည်းဝင်ရောက်ရှင်ပြန်ထားပါတယ်။တိုင်ဝမ်ဟာ1949ခုနှစ်ပြည်တွင်းစစ်မှာတရုတ်ပြည်မကြီးကနေခွဲထွက်ခဲ့ပေမဲ့တရုတ်ဝင်လွတ်လပ်ရေးကြေညာတာမျိုးတော့မရှိပါဘူး။တရုတ်နိုင်ငံကလည်းလူဦးရေ23သန်းရှိတဲ့တိုင်ဝမ်ကျွန်းကိုသူ့ပိုင်နယ်မြေအဖြစ်ပြောဆိုနေတာဖြစ်ပြီးတော့လူအိုက်လိုင်းအင်အားသုံးထင်းချုပ်မယ်လို့ချင်းချောက်ပြောဆိုနေတာပါ။ကွန်မြူနစ်နဲ့အုပ်ချုပ်နေတဲ့တရုတ်ပြည်မကြီးရဲ့လွှမ်းမိုးမှုကိုစန့်ကျင်ဆန္ဒပြကြတဲ့ဟောင်ကောင်ကဖြစ်ရပုံမူတည်ပြီးတော့တိုင်ဝမ်နယ်ပြည်သူအပြော်တော်များကလည်းတရုတ်နိုင်ငံရဲ့အုပ်ချုပ်မှုနဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရထားတဲ့သူတို့ကျွန်းအတွက်မတူတဲ့အမြင်သဘောထားတွေရှိနေတာပါအမျိုးသားရေးဝါဒီပါတီကိုယ်စားလှယ်ဟန်ကတရုတ်နိုင်ငံနဲ့ပိုးပြီးတော့ပွင့်နေတဲ့အပေးယူလုပ်ဖို့လိုလာသလိုသမ္မတဆိုင်ကတော့စန့်ကျင်ထက်အမြင်ရှိနေတာလည်းဖြစ်ပါတယ
်တရုတ်နိုင်ငံလေပိုင်းကဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်လို့ခေါ်တဲ့ဒီဗိုင်းရပ်စ်ရောဂါပိုးအသစ်တစ်မျိုးကြောင့်လူတယောက်သေးဆုံးသွားတယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့မှပြောကြားလိုက်ပါတယ်။ဒါပြင်နောက်ထပ်လူ9ယောက်ဟာလည်းစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ဝူဟန်ဒေသန္တရကျန်းမာရေးကော်မရှင်နဲ့ဟောင်ကောင်တာဝန်ရှိသူတွေကပြောပါတယ်။ဒီဗိုင်းရပ်စ်ပိုးသစ်ကြောင့်ဆုတ်ရောဂါခံစားနေရတဲ့သူတွေဟာတောက်ကြနေကအထူးစုစုပေါင်း41ယောက်ရှိခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။အစောပိုင်းမှာတော့ဒီကူးစက်ရောဂါကိုခံစားရတဲ့သူအရေအတွက်ဟာ59ယောက်ထိရှိခဲ့တာဖြစ်ပြီးတော့အဲ့ဒီကနေကျဆင်းလာတာဖြစ်ပါတယ်။ယောဂကုသခံရတဲ့လူနာနှစ်ယောက်ကတော့တက်တာလာလို့ဆင်းရဲကနေဆင်းသွားပြီးဖြစ်ပြီးတော့ကျန်တဲ့လူတွေကတော့ပုံမှန်တည်ငြိမ်တဲ့အခြေအနေမှာရှိနေတယ်လို့ဆိုရတယ်။တည်ဆုံးသွားတဲ့သူကတော့အသက်62နှစ်အရွယ်မျိုးသားဖြစ်ပြီးတော့သူဟာအသက်ရှူမွားတာနဲ့ပြင်းထန်တဲ့အဆုတ်ရောင်ဝေးနာတွေကြောင့်ဆေးရုံတက်ခဲ့ရတာဖြစ်ပါတယ်။ Damian do a one mine at the yoga winari go let Kanzania do Pibido. The Gusa yoga pita do Domimian and Chisa Mushide. The Wuhan Mu, Cindy Bonga, Zima, Poma Ziva do Pitelu Lesuare. Wemima, the Gusa yoga, Bajam Pibaga, Suragura Guchini, Madia, the Bulo, Dunangabaga Piaware. Bigger than a town in a town, Tongu ne Donga, Len, Dunangama Pibaga, and Saz Yoga Jam, Lubongyana Chi, the Songavare. เดี๋ยวนายงามากูโลกุศลโยกาพิเนราจอมมานายงานกะดีนายงานกะ
Indiana Gamiapai Ma Tanatabakidan in Baskarazin, Awebi Lama Jiboma de Chakan and Tami Biro Milan Karajan, Luna Setemanetti Sontorello, Yeruga Piovare, Milan Daya, Pienhayatore, Chaluna Set Ugurosi and Portavare, Dajaniga Pitem Dot Samua, Daya Yata Duritama, Achini Suyare Durishi Lule, a similar Ye Ashit Uga Piovare, Gadamara Gago Matena Nobe de Chapascane, Tami Dabunyare, Yeruga Tanyashi Niraba, Eri Gadamara Trepi Lumion Lule, Yeruga Piovare.
Using an Auckland Classic, Mildomi Dennis Premier Maro, American Ga, Namaji Serena William Ga, Naya Biro, Fine Tetwagabare, American Ga, Namaji Serena William Neddy, Tanangan Deda, Amanda, Anisi Movaru, Mniga Gazajara, Ma, Serena Ga, Chowdin, and Naya Biro, Fine Tetwagabare. Direct from Washington, the voice
of America. สนิทญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญาติญา ကျွန်တော်တို့ကလည်းဒီအပန်းခံရီအားကျွန်တော်တို့အပွဲသေးလို့ရတဲ့အခါမှာတော့တာဝန်ကျတဲ့ခရီးလမ်းကိုဆက်မသွားတာကြောင့်ဆိုတဲ့စွဲချက်နဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကခုံရုံးဖွဲ့စစ်ဆေးမှာဖြစ်ပါတယ်စစ်ဆေးခံရမယ့်သူတွေကတော့အခုလိုမျိုးခုံရုံးဖွဲ့စစ်ဆေးရတဲ့အဓိကအကြောင်းရင်းဟာအပန်းစီးခံရခြင်းအတွင်ဖြစ်စဉ်တွေကိုမီဒီယာတွေမှာအမှန်တိုင်းပြောဆိုခဲ
မှုဦးစီးဌာနကရင်ပေါင်း16ဦးနဲ့ကျန်2ဦးကိုတာဝန်ကျရာမောင်သွုံးမျိုးအကျိုးစုလက်ခံရေးစခန်းကိုမတော်လို့ဆိုပြီးဌာနကနေခုံရုံးဖွဲ့အရေးယူဖို့စီစဉ်နေတာပါရင်ပေါင်း16ဦးကိုခုံရုံးဖွဲ့စစ်ဆေးမဲ့အကြောင်းကိုတော့အဖမ်းခံရတဲ့အထက်ပြန်လွတ်လာတဲ့ရင်ပေါင်းသူကြီးကြရေးမှုဦးစော်ဆုံးဦးက PUA ကိုခုလူပြောပါတယ်
ကျွန်တော်တို့ပထမဌာနလွတ်လိုက်တယ်သူတို့ကလုံညိုအေးရောပါရောအကုန်စိတ်ကပါတယ်အစ်စ်နဲ့တရင်ဖို့တော့တာဝန်ယူပါတယ်ဆိုပြီးတော့လွတ်တာပေါ့နော်ကျွန်တော်တို့တာဝန်မယူနိုင်လို့ပဲကျွန်တော်တို့လက်တွေအဖမ်းခံရတယ်လေဒါကျွန်တော်တို့အပွဲစည်းလို့ရဆိုရင်ဒါလုံညိုအေးကျူးပေါက်သွားပြီပြီးကျွန်တော်တို့ရဲ့ဝန်ထမ်းတွေကစိတ်ကံစားမှုတွေဖြစ်သွားပြီအဲ့တော့ကျွန်တော်တို့ကဟိုမှာသားပေါင်းမောင်းဖို့တာဝန်ထမ်းဆောင်ဖို့ဆိုတော့ကျွန်တော်တို့ဘယ်လုံးဝမဖြစ်နိုင်တော့ဘူးပေါ့နော်ကျွန်တော်တို့ကဟိုမှာတော့လဲရမယ်တောင်းဖို့မလဲနိုင်တော့ဘူးအဲ့ဒါကိုသူတို့ကဘယ်လိုကျွန်တော်တို့ကပြင်မြင်လဲဆိုတော့ကျွန်တော်တို့သဘောနဲ့ကျွန်တော်တို့ပြန်လာပါတယ်ဆိုပြီးတော့ပဲချက်ကိုထိုးချတာပေါ့နော်အဲ့လိုပုံစံကွန်ရုံးပွဲစစ်တာကကျွန်တော်တို့အဒီအချက်အောင်လုံးကိုစစ်မှာပေါ့နော်ကျွန်တော်တို့ဒီကစစ်ဖို့ဒီပါကဘူကြီးနင်းနိုင်ပေါ့နော်အဲ့ချက်မတော်ပြောင်းလာတာပဲဘူကြီးနင်းနိုင်နောက်ဘူကြီးအောင်မော်ဘူကြီးကျော်ဒီဟာသူတို့ကကျွန်တော်တို့ဌာနမှာလည်းယာလူတွေယူထားပြီးတော့တမတော်နဲ့ရွှေ့တာအဲ့လူတွေကခေါင်းဆောင်ပြီးတော့စစ်မှာပေါ့နော်အဲ့တင်းလာနေရနေစပြီးတောက်ကြနေပြီစစ်မှာ
ဒီလိုဖန်ဆီးခံရသူ16ဦးတည်းကရင်မောင်းသူကြည်ကြရည်မှုဥစော်သွုံးဦးလဲပါတာမို့အခုလိုခုံရုံးပွဲစစ်ဆေးတာမှာသူလဲထက်ဆိုရမှာဖြစ်ပါတယ်ဒီခုံရုံးကိုတပ်မတော်ကနေပြောင်းလာတဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့ဖွဲ့စည်းထားတာလို့ဆိုပါတယ်ပြီးခဲ့တဲ့ဒီဇင်ဘာ31ရက်နေ့ကစစ်တွေဘူရီတောင်မြို့ကိုပြေးဆွေးနေတဲ့အောင်တခွန်ခုနှစ်ရည်ရင်ပေါ်လိုက်ပါလာပြီးဒုက္ခတဲ့ကျူဆူကြီးလက်ခံစခန်းကိုသွားမဲ့ရင်မောင်း16ဦးကိုရတိတောင်မြို့နယ်စပိုးကျွန်းကြီးမှာပေအေရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးသွားခဲ့တာပါကျန်တဲ့နှူးကတော့ဖန်စီခံရတဲ့ဆဲပေါမသွားခဲ့ပါဘူး။တရက်တာထင်းထင်းသာပြီးဇန်နဝါရီလတရက်နေ့မှာပြန်လည်လှုပ်ပေးခဲ့ပေမဲ့တာဝန်ကျရာမောင်သောမျိုးနဲ့လှဖိုးကောင်ငခုရပြန်လည်လက်ခံရေးကြိုဆိုရေးစခန်းကိုမသွားပဲပြန်လာတဲ့အတွက်စုစုပေါင်းရင်ပေါင်း18ဦးကိုနေပြည်တော်မှာခုံရုံးဖွဲ့စစ်ဆေးခံရမှာဖြစ်ပါတယ်။ခုံရုံးဖွဲ့စစ်ဆေးခံရတဲ့အဓိကအကြောင်းရင်းဟာအဖန်စီခံရစဉ်တွင်ဖြစ်စဉ်တွေကိုမီဒီယာတွေကအမှန်တိုင်းပြောဆိုခဲ့တာနဲ့ပတ်သက်နေတယ်လို့ဦးစော်ထွန်းဦးကယူဆပြောဆိုပါတယ်။
ဒီကနေ့ချုပ်ဆိုတဲ့အားကျွန်တော်တို့တိုင်းသားရကောင်းဆက်ဆံလိုက်တဲ့အပေါ်မှာတို့စိတ်ချင်းမှာဒီတက်ဖက်ကလူတွေကမလိုလားပုံစံမျိုးဖြစ်နေ။ကျွန်တော်တို့ဒီလောက်တည်းကမေးရကျွန်တော်ဒီစိတ်ကအတက်တချင်းပေါ့နော်။တမန်ကြီးကောင်းသလားဘာလားအဲ့လိုမေးရတဲ့အချိန်မှာကျွန်တော်ကတော့ဘယ်လိုလုပ်ဖြစ်ကျွန်တော်အသက်ကိုလည်းတို့လှုပ်ပေးရတယ်နော်။အဲ့တော့တိုင်းသားတွေမှာလည်းသူ့ကုန်သူ့ဆင်တန်းနဲ့
ဒီသားကြီးကောင်းတာရှိပါတယ်လို့ကျွန်တော်အဲ့လိုဖြေတယ်အဲ့ဒီပုံမှာလည်းသူတို့မလိုလားဘူးနေတော့ဘောနော်ကျွန်တော်တို့ဒေသွားပြီကျွန်တော်တို့ကနေစိတ်ခံရတယ်သူအားရယူပဲလိုချင်တယ်ကျွန်တော်ကတကယ်မှမနေစိတ်တာမနေစိတ်ဘူးပဲပြောပါမယ်ကျွန်တော်တို့ဌာနကလည်းအခုတက်ကလူကြီးကြီးအရင်ကုန်ဒီလိုဖြစ်စဉ်ပေါ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုတင်ပြသွားမယ်လို့လဲဥစ္စ
ที่เราสูบอะไรเมื่อไงเองก็ต้องดูอะไรเมื่อไงด้วยความละเราเสียช่องมาบ่เนาะที่เราอีกอันนี้ก็เช่นเดียวกันยี่ห้อเราได้ดูได้เลยว่าทางวิเชียร์ดูเลยเราส่งเพียบไปเลยสุดาวเจ้าชูเมตเตอร์ก็สิจินาบ่เนาะการยานายี่ห้อเสียชื่ออู้กูคุยงบเสียเสียเมื่อสุดาเพื่อเสียบ่ปุ๊บสองยี่เนี่ยเสียตัวยี่วงจีธนาการแล้วท้าวทุ่งวงอู้อ่างยี่ทุ่งก็เสียตัวมีเงียบมาเนาะ
แล้วเดี๋ยวเราจะเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอาไปเอ
Chudalu, Kiyitwala Yamale, Asoya Netasanga Wonanigu, E. Pwagani, Majakana, Pansi Muri, Shinidawa, Pigger and Natasa Gogunet, Tizimba, Nasalia Nima, Puridam Yune, Thomas Azakanga, Lawaga, Natam Yunjayimu, Utimu Aune, Lajudu, Lawaga Yashinu, Abangton Ubu, E. Pwagani, Pansi Kosan Dwakedalu, Adubala Nazachawi Nigale, Ketam Yune, Mayu Midwe, Amyan Yi Sibama Palare, Tamroda, Yene, Soya Wonda, Susu Bonsacha Ugu, Pansi Dwakeda Pibi, a Kuchin Ti Pamelo Tibabu, Padibasa Pipoya Tidago, Twala Mesuye, Tasayago, Jangjabu, Kuchuche Yamada, Twalabu, Jikambine, Pinayi Tanagale, Tia Pima, Jinya Che, Pianwe Tavarekmia.
Nango in the Rimbe Bugera Pipare, Sabiro, Dil Damrai and Yamakis and Ringo, Timjajamare. တျောသမာရှိခြင်းတွင်၂၀၂၀အတွက်ပထမဆုံးတွားရောက်မဲ့ပြည်ပနိုင်ငံဟာမြန်မာနိုင်ငံဖြစ်တဲ့အတွက်မြန်မာနိုင်ငံအတွက်နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးအတွက်အလားအလာရောက်လာကောင်းနေမြင်ရဖို့မျှော်လင့်တယ်လို့တျောမြန်မာရေးအကြက်ခတ်ကတုံးသက်လိုက်ပါတယ်စကိုးနေတာကာလအတွင်းတျောသမာရအုပ်အနေနဲ့မြန်မာနိုင်ငံကိုပထမဆုံးနိုင်ငံတော်ခီးစဉ်ဖြစ်လာရောက်မဲ့အပေါ်မှာအမြင့်သဘောထားတွေကို င်းပင်ဟာမြန်မာနိုင်ငံကိုလာမဲ့ဇန်နဝါရီလ19ရက်နေ့28ရက်အထိနှစ်ရက်ကြာနိုင်ငံတော်ခီးစဉ်ဖြစ်နေလာရောက်လေပတ်မယ်အကြောင်းတရုတ်နိုင်ငံသား၏ဌာနကမနေ့တောက်ကြနေ့ကတရားဝင်ကြေညာလိုက်တာပါကဘာမာရောဒေတာရီမှာပါဩဇာကြီးမာတဲ့တရုတ်နိုင်ငံသမရရဲ့2020ပြည့်နှစ်အတွက်ပထမဆုံးပြပခီးစဉ်ကိုဒေတာရင်းကမြန်မာနိုင်ငံကိုတွားရောက်ဖို့ရွေးချယ်လိုက်တာဟာတရုတ်မြန်မာနိုင်ငံသားတန်တမန်ရေးဆိုင်ရာထူးခြားမှုအဖြစ်တရုတ်မြန်မာအရေးကဲခဲဒေါက်တာလှကျော်စောကသုံးသပ်ပါတယ်
အဲ့မနေ့ကသူတို့ကြီးညာချက်ထဲမှာထူးခြားချက်တစ်ခုပါတယ်အဲ့ဒါပါလဲဆိုတော့သမရရှိချင်းဖြင့်2020နှစ်သက်မှာပြပခီးစဉ်ထဲမှာဒီပမာပြခီးကပထမဆုံးခီးလို့ပြောပါတယ်နော်အဲ့တော့ဒါကဘာကိုဖော်ပြသလဲဆိုတော့ဒီတရုတ်ကတန်ကင်းတမန်ငယ် diplomatic news ဖြစ်ပါဗျာတန်ကင်းတမန်ငယ်လောက်ဟောင်းကိုကြည့်ရင်ဒီလိုပြပခီးစဉ်ကိုဒီနှစ်ကပထမဆုံးဖတ်တာသူ့အဲ့ဒီနှစ်အတွင်းမှာသူလုပ်မဲ့ဥစားပေးခနေပေါ့ဥစားပေးတေကဥစားပေးရောင်ပြန်ဟတ်ချက်ပဲသူဒီအရေကိုကြည့်ပြီးတော့လူတွေကအကဲဖြတ်နေတယ်အာရှတိုက်ကဗမာပြည်ကိုဘုံမအေရှားနဲ့ကဗမာပြည်ကိုလာတာထူးခြားချက်တရှိတယ်လို့ကျွန်မထင်တယ်အဲ့တော့ဘာထူးခြားလဲဆိုတော့2020မှာတရုတ်ကတိုင်ငင်းတမန်ရင်းရဥစားပေးလုပ်ငန်းကတင့်အချက်က RCEP နောက်ဒုတိယအချက်ကအေရှားနဲ့တရုတ်နဲ့ပါလဲချုပ်ဆိုမဲ့တောင်တရုတ်ပင်လယ်ကွင်းက code of conduct ပေါ့အဲ့တော့အဲ့နှစ်ခုစလုံးမှာဗမာပြည်ကအာဆီယံနိုင်ငံတွေရဲ့မှာပါတယ်ဒီထဲမှာပြဿနာတက်မှာဗမာပြည်ဗမာပြည်ရဲ့အဓိကပြဿနာကပြည်ရင်းညံ့ရေးမရှိဘူးပြည်ရင်းတည်ရေးကြီးမရှိဘူးအဲ့ဒီဟာကိုပူဇော်ပေးတဲ့အင်းနဲ့လာတာလို့ကျွန်မသာယူဆ
တရုတ်တမရရဲ့မြန်မာနိုင်ငံခီးစဉ်ကနေရခိုင်ပြည်နယ်အရေးကိစ္စလို့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအကျပ်တဲတွေပေါ်မှာတနည်းတစ်ပုံတက်ရောက်မှုရှိနိုင်ပါတယ်လို့တရုတ်နိုင်ငံကတက္ကသိုလ်ရီမှနိုင်ငံရေးဆိုင်ရာလေ့လာခဲ့တဲ့ရှမ်းပြည်နယ်ဒီဘောမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကလည်းအခုလိုရှုမြင်ပါတယ်
ကျွန်တော်တို့မြန်မာနိုင်ငံပြည်ဝဲခွင့်ပြုတက်ဖို့အတွက်လည်းအရေးကြီးသူတို့အတွက်လည်းအရေးကြီးတဲ့တရုတ်မြန်မာပြည်ဝဲခွင့်ကြံပေါ့အဲ့ဒီကိစ္စတွေကဆွေးနွေးလိုက်မယ်ဖြစ်နေသုံးခုပေါ့နော်အဓိကကတော့အဲဒီငွေရေးကိစ္စရယ်အဲဒီမှာပြည်ဝရေးစင်ကြရယ်နောက်ဖက်ကပင်ကလေးရေးကိစ္စရယ်ဆိုတော့အခုငွေရေးကိစ္စကလည်းဒီပြမလာခင်မှာအစွန်ကော့ရှင်ကသွားတယ်ဥစ္စာကကျွန်တော်ခံမှန်းလာတော့သူတို့ဒေါအောင်ဆန်းစုကြည်နဲ့ရေးသမားနဲ့တွေ့တဲ့အခါမှာနည်းနည်းဟိုခိုင်မာတဲ့က ကလေးတစ်ခုပေါ့နော်ခံခံနာမှာရှိတဲ့ကလေးတစ်ခုကိုဒီပေးပြင်ပုံရပါတယ်အဲ့ဒါကြောင့်မို့သွားပြီးတော့ကြိုပြီးတော့ပြထားတယ်လို့ထင်တယ်နော်ဒီဖွဲ့တွေဆိုရတဲ့နာကတော့လာမယ့်ဒီမြန်မာရေးဆွေးနွေးပွဲတွေမှာပါဖို့ဆိုတဲ့ဟာမျိုးပေါ့နော်ဟုတ်ကဲ့အခုခုထူးခြားကြအဲ့ဒါလေဖြစ်ဖြစ်လန်းတစ်ခုပြီးတာတော့လာတဲ့ဟာမျိုးကိုရကျင်လို့
ပါပြီးတော့ညီနိုင်းနေလို့ကျွန်တော်အဲ့လိုခင်တယ်တရုတ်မြန်မာနယ်စပ်တည်ငြိမ်ရေးစီဝါရေးဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေအတွက်နယ်စပ်ဒေသတရားဥပဒေစိုးမိုးရေးအတွက်တရုတ်ဘက်ကဆွမ်းဆောင်နိုင်သလားဝင်ရောက်ဆောင်ရွက်နိုင်မယ်အလားအလာရှိပါတယ်လို့ဒေါက်တာလှကျော်စောကမြင်ပါတယ်။မြန်မာနဲ့ อีโคโนมิกคอร์ริดอร์สุบาระเนาะไอ้ลันแคปตัวเมลันเดชาปะอกုံลงอ่ะดีเล่นนักการเอ่อจองไหนอินฮาสิดีชื่อเล่นนี่แหละเออดีสาจุกดีลงเลยคือสึกตะก็อสุยะก็ดีเล่นนักการเอ่อที่ดีเนี่ยว่าประมาณตําโรเนี่ยเล่นนักการเอ่อที่ดีเนี่ยว่าประมาณตําโรเอ่อเล่นนักการเอ่อที่ดีอสุยะเลยที่ดีไอ้ลูกสุนีสุนีเนี่ยโบงตบอตุนี่เจ็ดยาหรอครับชาลาไหนเลยลูกตัวก็ปุ๊ยอ่ะนี่อ่ะเปล่าตัวได้แท้มาแล้วเอ่อพุ่นชูตุ๊ดเตยีโหเหี่ยว
ထောက်ပြန်ရင်းရင်းရေးတော်တော်အလားအလာပေါင်းကြီးပေါ်ထွက်လာနိုင်တယ်လို့ထင်ပါတယ်။တရုတ်သမ္မတမြန်မာနိုင်ငံကိုပထမဆုံးတွားရောက်လည်ပတ်မဲ့ဒီခီးစဉ်တွင်မှာတော့မြန်မာသမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အပါအဝင်အစိုးရနဲ့တက်မတော်ထိပ်တန်းအရာရှိကြီးတွေနဲ့တွေ့ဆုံမှုရှိကြောင်းတရုတ်သမ္မတနိုင်ငံသားရဲ့ဝန်ကြီးလျော့ကျောက်ကွေကပြောပါတယ်။2021ခုနှစ်ပြည
ဒီဥသမရာရှိချင်းပင်မကြခင်မြန်မာနိုင်ငံကိုလာမယ်ဆိုပြီးသတင်းတွေထွက်နေပါတယ်။သတင်းထွက်နေတဲ့အတိုင်းသာဖြစ်လာမယ်ဆိုရင်တော့ဒီဥနိုင်ငံရဲ့သမရာအဖြစ်တာဝန်ယူခြင်းကစလို့မြန်မာနိုင်ငံကိုပထမဆုံးတရားဝင်ခီးစဉ်အဖြစ်ထူးခြားလိမ့်မယ်လို့လည်းခန့်မှန်းနေကြတာပါ။ကမ္ဘာမှာတနည်းတခြားဩစာအရှိန်အဝါကြီးထွားလာနေတဲ့တရုတ်နိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးကနေမြန်မာနိုင်ငံအနေနဲ့ဘယ်လိုအကျိုးမြတ်တွေမျှော်လင့်နိုင်ပါသလဲ။ဆက်ဆံရေးမှာသတိထားစရာရောဘာတွေများရှိမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် you ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသည်ရှင်။ဆက်ပြီးတော့နိုင်ငံတကာသတင်းရာတို့ကိုတင်ဆက်ပေးခြင်းပါတယ်။အီရန်နိုင်ငံရဲ့ထိတ်တန့်တံမှုတယောက်ကိုအဝေးထိန်းဒရုန်းယာဉ်နဲ့တုတ်တင်တိုက်ခိုက်ဖို့မကြသေးခင်ကပဲအမေရိကန်သမ္မတကအမိန့်ပေးခဲ့တဲ့ပုံမှာမေးခွန်းတွေဆက်ပြီးတော့ထွက်ပေါ်နေပါတယ်။လက်တလောအမေရိကန်တွေကိုတိုက်ခိုက်မဲ့အနေရရှိလို့ဆိုတဲ့အမေရိကန်ဆိုရရဲ့အကြောင်းပြချက်ကိုတော့အတိုက်ခံဒီမိုကရက်တွေသာမကသမ္မတရဲ့ Republican Party ကတချို့ကပါဗဝေမကျဖြစ်နေကြတာပါ။ဝေဖန်သူတချို့ကတော့ပြည်တွင်းနိုင်ငံရေးအကြက်တဲကထွက်ပေါက်ဖြစ်နိုင်တယ်ဆိုပြီးယူဆနေကြတဲ့အကြောင်း VOA သတင်းတော် Brian Patton သတင်းပေးပို့ထားတာကိုအောင်လင်းဦးပြောပြပေးပါရှင်။
အီရန်ထုတ်တမှုကိုတပ်ဖြတ်ခဲ့မှုတွေလက်တုံ့ပြန်တဲ့အနေနဲ့အီရန်နိုင်ငံကအမေရိကန်ရဲ့ခြေစက်ရစစ်ကန်တွေကိုအီရန်ကမစ်ဆိုင်းတွေနဲ့လက်တုံ့ပြန်တိုက်ခတ်ခဲ့ပေမဲ့အသေးပြောက်မရှိခဲ့တာကြောင့်အရှေ့လေဗန်ဒေသမှာစစ်မီးတောင်းမဲ့အခြေအနေကတော့လက်တလောလျော့ပါသွားပါတယ်။ဒါပေမဲ့လည်းအီရန်ကုတ်စ်ထုတ်တမှုကာဆယ်ဆိုလမနီကိုအမေရိကန်ကဝေထင်ဒရုန်းနဲ့တုတ်တင်ဖို့တနက်ထွန်းဆုံးဖြတ်ခဲ့ရကအရှေ့လေဗန်ဒေသမှာတင်းမာမှုကြီးကြီးထွားခဲ့ရတဲ့အထိဖြစ်ခဲ့ရတာသူ့ပေါ်တရားစွဲဖို့လွတ်တော်မှာကြိုးပမ်းမှုတွေလို့နိုင်ငံရေးအချက်အလက်ကအာယုံလွဲဖို့ကြိုးပမ်းတဲ့လုပ်ရဖြစ်ဝါရှင်တန်ခြေဆိုင်တာတွေးသူတွေဒီဘက်ကဂျင်ကက်စလာကသုံးသပ်ပါတယ်
။ He does look for distractions whenever there's bad news surrounding him. Impeachment is a
သတင်းစိုးတွေထွက်လာတဲ့အခါတိုင်းအာယုံလွဲစရာရှာလိရှိပါတယ်။တရားစွဲမဲ့လုပ်ငန်းစဉ်ဆိုတာကတော့သူ့အတွက်တကယ်ကိုသတင်းစိုးပါ
။တရားစွဲဖို့ကြိုးပမ်းနေတဲ့လုပ်ငန်းစဉ်ကိုတော့သမ္မတထရန့်ကဝေဖန်ပြစ်တင်ထားတယ်လို့ဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ကအတည်ပြုခဲ့တဲ့ဆွဲချက်တစ်ခုကိုလည်းသူ့ရဲ့ Republican Party ကိုယ်စားလှယ်အများစုနဲ့ထိန်းချုပ်ထားတဲ့ထက်လွှတ်တော်မှာပယ်ချဖို့အလားအလာများနေပါတယ်။ဒီနေ့သမ္မတရွေးကောက်ပွဲမှာနိုင်ငံရေးအရအသာစီးရအောင်ယူကရိန်းနိုင်ငံရဲ့အကူအညီယူဖို့ကြိုးစားခဲ့တယ်လို့ဆိုတဲ့ဆွဲချက်နဲ့အာဏာလွှဲသုံးစားမှု Congress တို့ရဲ့စုံစမ်းမှုတွေကို နောက်ရှေ့ဟန်တာမှုတွေနဲ့ဒီမိုကရက်တစ်ကသမရပေါ်တရားစွဲနိုင်မှုကြိုးပမ်းနေကြတာပါ။အကဲခတ်တချို့ကတော့အရှေ့လက်ပိုင်းဒေသမှာအမေရိကန်နဲ့မဟာမိတ်တွေပေါ်အီရန်ကတိုက်ခိုက်နေတဲ့လုပ်ရည်တွေပေါ်စိတ်မရှိနိုင်ရကအီရန်ပေါ်စီးရီးရအရေးယူဖို့သမရထရန်ဆုံးဖြတ်ခဲ့တာဖြစ်ကောင်းဖြစ်နိုင်ပေမဲ့ပြည်တွင်းနိုင်ငံရေးအခြေတဲကလည်းအကြောင်းရင်းတစ်ခုဖြစ်နိုင်တယ်လို့ယူဆနေကြပါတယ်
။ He feels stymied and bottled up.And criticize
သူကန်စားပုံလုံးပုံခိုင်းမှုဝေဖန်မှုတွေဒါတွေအလုံးကအရေးကြီးပါတယ်ဒီလိုပုံစံနဲ့ပဲသွားနေရဆိုတာလဲတနည်းအားဖြစ်เสียမှရှိပါဘူးဒါမှလည်းအချိန်လေးကိုပြန်ထိန်းနိုင်မှာပါလို့ Carnegie Endowment for International Peace သူတည်တည်ဖွဲ့က Aaron David Miller ပြောသွားတာဖြစ်ပါတယ်အရင်တုန်းကသမ္မတတွေလက်ထက်မှာတုန်းကလည်းပြည်တွင်းမှာထောက်ခံမှုရာရေးပြပမှာစီးရီးရာချက်တွေဖန်တီးလေးရှိတယ်လို့ဝေဖန်ခံခဲ့ရပူပါတယ်1998မှာတုန်းကသမ္မတတာဝန်ယူထားတဲ့ဘေကလင်တန်ဟာဆိုရင်လည်းအာဖဂန်နစ္စတန်နဲ့ဆူဒန်နိုင်ငံတွေမှာအမေရိကန်တပ်ရုံးတွေကိုအကြမ်းဖက်ဝါဒီတွေတိုက်ခတ်ခဲ့တာကိုမစ်ဆိုင်းတုံးနေနဲ့တုံ့ပြန်တိုက်ခတ်ခဲ့တာသူ့ပေါ်တရားစွဲဖို့လွှတ်တော်ကကြိုးပမ်းမှုတွေကိုအာယုံပြောင်းမှုရည်ရွယ်ခဲ့တာလို့ဝေဖန်ခံခဲ့ရတာပါ2012ခုနှစ်မှာတော့သမ္မတတာဝန်ယူထားတဲ့ဘရက်အိုဘားမားကလည်းရွေးကောက်ပွဲမှာနောက်တစ်ကြိမ်နိုင်ရဖို့အီရန်နဲ့ပြဿနာမဖြစ်ဖြစ်အောင်ရန်စဖို့ကြိုးပမ်းခဲ့တယ်ဆိုပြီးထရန့်ကိုယ်တိုင်ဆွဆွဲခဲ့ပူပါတယ်ဒါမှလည်းလက်ရှိအမေရိကန်နိုင်ငံကြီးမှာသဘောထားကွဲပြားမှုတွေတစ်ဖက်ဆုံးရောက်နေချိန်သမ္မတထရန့်ရဲ့စီးရီးရဆောင်းချက်ဟာလူလူထောက်ခံမှုရမရဆိုတာကတိတ်မသေးကြဘူးလို့လည်းဝါရှင်တန်ခြေဆိုင်မူဝါဒရေးလေ့လာရေးဖွဲ့ Bipartisan Policy Center ကနိုင်ငံရေးအခက်အခဲ John Fortier ကသုံးသပ်ပါတယ်
။ Foreign policy is unpredictable and if things were to escalate that could change things dramatically either for or against the president
and I would want to ra khama ka ba de pyatana re ji thwa la ne mya tamara bo thauk khan mu de ne kan kwet mu de ma le a pyaung le de phit la nai ma de da ga khama mu lwe de phe de chat ma
tamara twan ni ne sin ya pya ta bu ne shi le ban data go tat twi that man se lo chin ni bi me pi pa ma naw tat sit phit ya ma go mu lu la de tabo da myu le shi ni da ba လက်တော့ UN နိုင်ငံနဲ့ပြဿနာတွေအေးသွားပြီဆိုရင်လည်းပြစ်ကတ်တွေတကြောပြန်ကြီးထွားလာနိုင်တယ်နဲ့ NDA ကတော့ကြီးကြီးမားမားရှိနေစေလည်းဖြစ်ပါရယ်ခင်ဗျာ
ကိုအောင်လူပြောပြပေးခဲ့တာဖြစ်ပါလေရှင်စနေနေ့နေ့ကင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲအခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါအောင်ရှင်
ယူကရိန်းခရီးတဲ့တင်လေရင်ကိုပြစ်ချခဲ့တဲ့အတွက်လေရင်ပေါ်ပါလူ186ဆလုံးသေဆုံးခဲ့တဲ့လောက်ရနဲ့ပတ်သက်ပြီးတော့အီရန်ဘက်ကအပြည့်အဝဝန်ခံဖို့မျှော်လင့်ပါတယ်လို့ယူကရိန်းသမ္မတကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ယူကရိန်းလေရင်ကိုပြစ်ချခဲ့ပါတယ်လို့အီရန်ကဝန်ခံပေမဲ့လည်းသူတို့မှာအပြည့်ရှိကြောင်းအပြည့်အဝဝန်ခံပြောဆိုဖို့လိုတဲ့အကြောင်းသမ္မတဗလာဒီမီယာဇလန်စကီကဒီကနေ့ကြေညာချက်ထုတ်ပြန်လာပါ။ဒီလောက်ရအတွက်တာဝန်ရှိသူတွေကိုတရားရင်ဆိုင်စေဖို့ပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေအပြည့်အဝလှုပ်ခွင့်ပြုဖို့အလောင်းတွေနေရာပြန်ဖို့ရော့ကျေးပေးဖို့နဲ့တန်တမာရင်နီလန်ကနေတစ်ဆင့်တရားဝင်တောင်းပန်ဖို့မျှော်လင့်ပါတယ်လို့လည်းဇလန်စကီရဲ့ကြေညာချက်မှာပြောထားပါတယ်။အမေရိကန်ပြည်ထောင်စုကိုခီးတော်လာခွင့်ပိတ်ပင်တဲ့နိုင်ငံတွေစီရင်ကိုနောက်ထပ်တိုးသွားဖို့အတွက်အမေရိကန်သမ္မတအင်ဂရိုကစဉ်းစားနေပါတယ်။အမေရိကန်မှာအခုနှစ်တွင်းရွေးကောက်ပွဲကျင်းပဖို့ရှိနေတာကြောင့်သမ္မတထရန့်လူဝင်မှုကြီးကြပ်ရေးဆိုင်ရာကိစ္စရပ်တွေအပေါ်တဖန်ပြန်ပြီးတော့အာရုံစိုက်လာနေတဲ့အကြောင်းပဲအင်ဂရိုကအခုလိုစဉ်းစားလာနေတာပါ။သမ္မတထရန့်က2019ခုနှစ်ကအမေရိကန်ပြည်ထောင်စုကိုခီးတော်လာခွင့်ပိတ်ပင်လိုက်တဲ့နိုင်ငံတွေစီရင်ထုတ်ပြန်လိုက်တဲ့သမ္မတရဲ့အုပ်ချုပ်ရေးအမိန့်ထုတ်ပြန်တဲ့3နှစ်ပြည့်ချိန်မှာပဲဒီအစီအစဉ်နဲ့ပတ်သက်ပြီးတော့အကြံရေးဆွဲထားတဲ့စာတစောင်းအင်ဂရိုအတွင်းမှာပြန်နေတာဖြစ်ပါတယ်။ဂျပန်နိုင်ငံကသူ့ရဲ့ကုန်တင်တင်မောတွေရဲ့လုံခြုံရေးအတွက်ရေးချောင်းသွားလာမှုဆိုင်ရာထောက်လာမဲ့လေယာဉ်တွေကိုပါရှန်ပင်လယ်ကွေ့နဲ့အိုမန်ပင်လယ်ကွေ့ဒေသတွေဘက်ကိုဒီကနေ့ပေးပို့စီလုပ်ခဲ့ပါတယ်။ဂျပန်နိုင်ငံတောင်ဖက်နဟာမြို့အခြေစိုက်ဂျပန်ရေးချောင်းကာကွယ်ရေးလေတပ် JMSDF ကနေ P3C လေယာဉ်နှစင်ထွက်ခွာပြန်တန်းခဲ့တာဖြစ်ပြီးတော့အရှိအလဲပိုင်းကရေးချောင်းသွားလာမှုတွေကိုဇန်နဝါရီလ20ရက်နေ့ကနေစပြီးတော့ကင်းလက်ထောက်လန်းသွားမှာဖြစ်ပါတယ်။
စနေညနေခင်းအတွက်နောက်ဆုံးရသတင်းချင်းတို့ကိုနန်းလောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Patrick Dear ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲဆုံးသက်ပါမယ်ရှင်။နောက်နှစ်နာရီကြာညာ9နာရီကြာရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ချီပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington.